ခုမြင်ရတာကတော့မြန်မာနိုင်ငံမှာပထမဆုံးလို့ပြောကြတယ်လိန်နူချစ်သူဇုံနွယ်နှုတ်ဦးဖြစ်တဲ့ကိုတင်ကိုကိုနဲ့ကိုမျိုးမင်းထက်တို့ရဲ့အများပြည်သူရှိမှတရားဝင်လက်ထပ်ပွဲကို2014ခုနှစ်မတ်လ2ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလိန်နူချင်းလက်ထပ်ထိန်းများတာကိုဥပဒေအရတရားဝင်ခွင့်ပြုထားခြင်းမရှိတဲ့အပြင်အမျိုးသားချင်းလိန်နူဆက်ဆံတာကိုယာဆွေးမှုအဖြစ်သတ်မှတ်ထားတဲ့ယာဇသက်ကြီးဥပဒေပုံမှ300အသက်ဝင်နေဆဲဖြစ်တဲ့အတွက်ဒါဟာအလွန်ကြီးမားတဲ့အပြောင်းအလဲတစ်ခုဖြစ်ခဲ့ပါတယ်။2010ပြည့်နှစ်နောက်ပိုင်းမြန်မာနိုင်ငံမှာအရက်သားဆိုးရွားနှစ်ရတက်လာပြီးတဲ့နောက် LGBT လို့ခေါ်တဲ့လိင်လူချင်းချစ်သူတွေနဲ့လိင်စိတ်ခံယူမှုကွဲပြားသူတွေရဲ့အခွင့်အရေးတွေတက်ကြွလှုပ်ရှားမှုတွေကမြန်မာလူ့ဖွဲ့စည်းမှာထင်သာမြင်သာအရှိဆုံးအပြောင်းအလဲတစ်ခုဖြစ်ခဲ့တာပါ။2010မတိုင်ခင်ကပုံရှုပ်ွယ်ရှုပ်လုပ်ကင်ခဲ့ရတဲ့ LGBT အခွင့်အရေးလုပ်ငန်းတွေဟာထင်ထင်ပေါ်ပေါ်လှုပ်ရှားခွင့်ရလာခဲ့ပြီးမြန်မာနိုင်ငံမှာပထမဆုံးလိင်လူချစ်သူများချီတက်လှည့်လည်ပွဲတွေ၊ဂီတဖျော်ဖြေပွဲတွေနဲ့ရုပ်ရှင်ပွဲတော်တွေကိုလည်းရန်ကုန်နဲ့မြို့ကြီးတွေမှာစစ်စီကားကားကျင်းပနိုင်ခဲ့ပါတယ်။သတင်းမီဒီယာနဲ့လူမှုကွန်ရက်မီဒီယာတွေမှာလည်း LGBT ရဲ့ဘဝနဲ့လူ့အခွင့်အရေးဆိုင်ရာသတင်းဆောင်မတွေရေးသားဖော်ပြမှုတွေလည်းများပြားလာခဲ့ပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲမှာလည်း LGBT ဖြစ်ပုံဝင်လင်းလင်းထုတ်ပြောထားတဲ့အမတ်လောင်းအချို့ဝင်ရောက်ရှင်ပြိုင်မှုတွေရှိခဲ့ပါတယ်။လိင်လူချစ်သူတွေဟာ1988ခုနှစ်စစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြလှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်ခဲ့ကြသလိုပဲ2021ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်တာကိုလည်းနှီးမြို့မြို့နဲ့ဆန့်ကျင်ဆန္ဒပြတဲ့ထဲမှာရှေ့ဆုံးကပါဝင်ခဲ့တာတွေ့နိုင်ပါတယ်။ကိုရိုင်းလဲပုံမွင့်လင်းလင်းလိန်နူချစ်သူတူဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့ LGBT တွေဟာစစ်တပ်ရဲ့အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုအမျိုးမျိုးမှာအများနည်းတူပါဝင်ခဲ့ကြတာဖြစ်ပေမဲ့အများတဲ့ပို့ပြီးစစ်ကောင်စီရဲ့ပြစ်မှတ်ထားဖိနှိပ်ဖန်ဆီးမှုတွေကြုံနေရတယ်လို့ပြောပါတယ
်။ LGBT တွေကဒီမိုကရေစီလှုပ်ရှားမှုမှာပါဝင်လာတယ်။သူတို့တွေရဲ့လိင်စိတ်ဝိသေသကွဲပြားမှုနောက်ပြောမယ်ဆိုရင်တော့ဒီဆန့်ကျင်မဲ့လိင်ကဲသို့ဝတ်စားစီရင်ပြုမှုတဲ့အနေအထားတွေကြောင့်သူတို့တွေကဖန်ဆီးခံတဲ့ချိန်နှိပ်စက်ခံရတဲ့ချိန်စစ်ဆေးရတဲ့ချိန်မှာနှိပ်စက်မှုမျိုးစုံနဲ့ပို့ပြီးတော့ကြုံတွေ့ရပါတယ်။သူတို့ပေါ်မှာပို့ပြီးတော့ပြစ်မှတ်ထားပြီးတော့လိင်ပိုင်းဆိုင်ရာနှိပ်စက်တာစောကားတာသူတို့ဘုံမှာအကြမ်းဖက်မှုဒါတွေကိုကြုံတွေ့ရတဲ့အခက်အခဲတွေအများကြီးရှိပါတယ်ခင်ဗျကျွန်တော်တို့ပတ်ဝန်းကျင်မှာတဲ့ဒီ LGBT ဆိုရင်မုန်တီးမှုကအဖက်ဖက်ကစိတ်ဆော်ထားတဲ့အတွက်ကြောင့်မလို့ဒါဟိုမနှဲပြအောင်လုပ်နေရတာပါတစ်ချိန်တည်းမှာပဲကျွန်တော်တို့ဒီလိုမျိုးစစ်တပ်အတိုင်းဝိုင်းကြားထဲမှာသူတို့တွေမှာလည်းတဲ့ LGBT တွေရှိပါတယ်ဒါပေမဲ့သူတို့ရဲ့ပုံစံကစစ်တပ်ဆိုတဲ့ဟာကယောက်ျားစစ်စစ်တကယ့်ကိုတန်တန်မာမာထွက်ထွက်ကြိုင်းကြိုင်းနေတော်ဝင်ထမ်းဆောင်တဲ့အရာမျိုးဖြစ်တယ်သူတို့ကတင်တိုင်းပြည်ကိုကာကွယ်တဲ့သူတွေဖြစ်တယ်ဆိုရဲဖိုဝါဒကြီးဆိုတဲ့ဒေတာအရက်ဒေတာဖြစ်ပါတယ်အဲ့တော့အဲ့လိုမျိုးဒေတာအတွင်းမှာခုနလိုအမျိုးသမီးကဲဆိုပြောင်းလဲနေထိုင်တဲ့နောက်တစ်ခါဒီလိုမျိုးလိင်စိတ်ကွဲပြားမှုရှိတဲ့သူတွေကိုမုန်းတီးမှုတွေယွံရှာမှုတွေကတာမန်လူထက်ပုံမှုတော့ဆိုးရပါတယ်အဲ့ဒါကိုဘယ်လိုတွေးနိုင်လဲဆိုလို့ရှိရင်တော့ဒီလိုမျိုးဒီမိုကရေစီရေးရတက်ကြွလှုပ်ရှားတဲ့သူတွေကိုစစ်စေးတဲ့အချိန်မှာ LGBT ဆိုရင်ပုံမှုပြီးတော့လောင်ပြောင်တာတွေအရှက်ခွဲတာတွေနောက်ကလိမ်ပိုင်းဆိုင်ရာမဖွဲမရပြုတ်မှုမှုတွေဒါတွေကိုတွေ့နိုင်ပါတယ်။နောက်တစ်ခုက LGBT ဖြစ်တဲ့အတွက်ကြောင့်မို့လို့သူတို့ရဲ့ခန္ဓာကိုယ်မှာရှိနေတဲ့လိမ်ပိုင်းဆိုင်ရာအင်္ဂါတွေကိုပုံမှုပြီးပြတ်မှတ်ထားတာနောက်ကဒါနဲ့ပတ်သက်ပြီးတော့လောင်ပြောင်ပြီးတော့နှိပ်စက်တဲ့အရာကြည့်မယ်ဆိုရင်တာမန်ဒီမိုကရေစီရေးကိုတက်ကြွလှုပ်ရှားသွားပါဝင်တဲ့သူတွေဒီမိုကရေစီရေးလုပ်တဲ့လိင်တူရင်းချစ်တဲ့သူတွေ LGBT ပေါ်မှာပုံမှုပြစ်မှတ်ထားတယ်ဒါကထင်ရှားတဲ့ LGBT မှာမုန်းတီးမှုပြရုပ်ပဲဖြစ်ပါတယ
်အရက်သားဆိုရလက်ထက်မှာအရှိန်ရလာတဲ့လိင်တူချစ်သူတွေအတွက်အခွင့်အရေးလှုပ်ရှားမှုတွေနဲ့လူမှုကိုပညာပေးဆောင်ရွက်မှုတွေဟာ2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းမှာခားလေကရိုက်ချိုးလိုက်သလိုပဲပြိုလဲကျပြီးနှစ်ပေါင်းများစွာနောက်ပြန်ရောက်သွားပါတယ်အခုနှစ်မေလ18ရက်နေ့မှာအိုက်ဒါဟိုးလို့ခေါ်တဲ့လိင်လူချစ်သူတွေပေါ်မုန်းနှိမ့်မှုပပျောက်ရင်းနေရောက်တဲ့ချိန်မှာတော့ LGBT အခွင့်အရေးလှုပ်ရှားမှုတွေဟာလုံးဝရပ်တန့်သွားပြီးအမှောင်တွေကိုပြန်ရောက်သွားပြီလို့ဦးအောင်မျိုးမင်းကပြောပါတယ်
။အိုက်ဒါဟိုးဒီဆိုတာကတော့လိင်စိတ်ကွဲပြားမှုကိုအခြေခံပြီးတော့ဖြစ်ပေါ်တတ်တဲ့ကြောက်ရွံ့မှုတွေမုန်းနှိမ့်မှုတွေကိုတားဆီးအောင်လှုပ်ဆောင်တဲ့အနေအထားနေဖြစ်ပါတယ်။တကမ္ဘာလုံးကဒါကိုဟိုတတ်မှတ်ကြတယ်လိင်လူချင်းချစ်တဲ့သူတွေကမှားယွင်းတာမဟုတ်ဘူးယောဂါလည်းမဟုတ်ဘူး။ဒါပေမဲ့မြန်မာနိုင်ငံအတွင်းမှာတော့အခုချိန်ထိ LGBT ဖြစ်တဲ့သူတွေဖမ်းဆီးခံထိနေတုံးပဲ LGBT ဖြစ်တဲ့အတွက်ကြောင့်မို့လို့မုန်းတီးမှုကိုအခြေခံပြီးတော့နှိပ်စက်မှုတွေဂုံတိတ်ခါမဲ့ဆိုတာဆက်ဆံမှုတွေကြုံတွေ့နေရတုံးပဲ အောင်မြင်တဲ့လမ်းကြောင်းအကျိုးပြုတဲ့လမ်းကြောင်းကိုရောက်နေတဲ့လေတစည်းကတက်ကိုရိုက်ချိုးခံရလိုက်ရတယ်လို့ပဲຫນွေဦးတော်လိုင်းရင်းနဲ့အတူကျွန်တော်တို့ဒီအကြမ်းဖက်မှုတွေကြုံတွေ့လာရတဲ့အခါမှာတခြားသောလှုပ်ရှားမှုတွေနဲ့အတူတူပဲ LGBT များရဲ့လှုပ်ရှားမှုကရပ်တန့်သွားတာတွေ့နိုင်တယ်ပုံမှန်ပြီးတော့ကျွန်တော်တို့ရှေ့ကိုသွားနေနေနောက်ကိုပို့တာရှိပါတယ် LGBT များဟိုဖမ်းဆီးမှုတွေသူတို့နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေပေါ်မှာဖိနှိပ်မှုတွေနောက်တစ်ခါသူတို့ရဲ့လှုပ်ဆောင်မှုတွေကိုအခုဆိုရင်တခြားသော NGO များနဲ့နီးတူပိတ်ပင်ခံထိတဲ့အခြေအနေမျိုးကတော့ရှေ့ကိုမသွားပဲနောက်ဖက်ကိုအမောင်တွင်းကိုပြန်ပြီးတော့ရောက်သွားတဲ့အချိန်ကာလလို့လည်းပြောနိုင်ပါတယ
်အိုက်ဒါဂိုလို့ခေါ်တဲ့လိင်လူချစ်သူများပေါ်မုန်းတိမှုပပျောက်ရင်းနေမှာ LGBT တွေပေါ်မုန်းတိမှုပပျောက်အောင်ပညာပေးလှုပ်ရှားဖို့လိုအပ်တယ်လို့ပဲမြန်မာလူထုတရက်လုံးရဲ့လူအခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုချိုးဖောက်ပြီးဖိနှိပ်တက်ဖြတ်နေတဲ့စစ်ကောင်စီကိုဖယ်ရှားဖို့အတွက်လည်းပူးပေါင်းဆောင်ရွက်ကြဖို့လိုတယ်လို့ဦးအောင်မျိုးမင်းကတိုက်တွန်းပြောကြားခဲ့တဲ့အကြောင်းခုတစ်ပတ်သမိုင်းနေ့ကပြစ်စုံပန်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ